တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G ဆက်သွယ်ရေးနည်းပညာအသုံးပြုရေးဗြိတိသင်္ကေတရဲ့ဆုံးဖြတ်ချက်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါပြဿနာကြောင့်ပြောင်းလဲသွားနိုင်တယ်လို့ဗြိတိတာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်တဲ့ဖြစ်ပေါ်တဲ့မူရင်းချင်းပြည့်သတင်းမှားတွေကိုတရုတ်တို့ထုတ်ပြန်နေတာနဲ့ဒီရောဂါကူးစက်မှုတွေနဲ့အန္တရာယ်ရှိမှုအတိုင်းအတာကိုဝိလက်ကြောင့်ပတ်လို့ပြောဆိုနေတာတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုဆုံးဖြတ်ချက်ပြောင်းလဲမှာဖြစ်တယ်လို့လည်းဆိုပါတယ်။ဗြိတိသင်္ကေတတွင် COVID-19 ကြောင့်တည်ဆုံးသူအရေအတွက်များပြားလာရတဲ့အမျှဗြိတိသင်္ကေတတွင် 5G ကိုရက်တည်ဆောက်ခွင့်တရုတ်ကုမ္ပဏီ Huawei ကိုပေးရထားတာကိုပြန်ပြောင်းပစ်ဖို့ဗြိတိအစိုးရဖွဲ့ဝင်ဝန်ကြီးတော်များများကဝန်ကြီးချုပ် Boris Johnson ကိုတိုက်တွန်းနေကြပြီဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကလည်းဆုံးဖြတ်ချက်ကိုပြောင်းပစ်ဖို့များတယ်လို့ဗြိတိသတင်းစာတွေမှာရေးသားထားပါတယ်။မြို့သားလူကြုံရေးအရ Huawei ကိုလက်မခံဖို့ virus ပြဿနာမပေါ်ခင်ကတည်းကအမေရိကန်တို့ကတိုက်တွန်းထားတာပါ။ဒီနိုင်ငံအတွင်းဝရဖြန့်ချီနေသူတွေကကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရမှုမှာအမေရိကန်စစ်တပ်အားကလကုသလေအဖွဲ့အစည်းကိုပြစ်တင်ပြောဆိုဝရဖြန့်ချီနေတာကြောင့်ဗြိတိသင်္ကေတနဲ့တခြားဥရောပနိုင်ငံတွေမှာထိအဆိုးရပေါ်ပေါ်ပြီးစိတ်ဆိုးအမျက်ထွက်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ဟာဝူဟန်မြို့တော်ရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားရာဈေးကနေလင်းတို့ဒါမှမဟုတ်တိကျွက်ချက်ကတစ်စင်းလူကိုကူးစက်ပြန့်နှံ့တာလို့အများကတန်တရားရှိနေကြတာပါခင်ဗျ။